Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇူလိုင်လ5ရက်တောက်ချာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါဆူဒန်နိုင်ငံအကူပြောင်းကာလမှာရသအစိုးရအုပ်ချုပ်ဖို့အတွက်အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီတောင်းဆိုနေသူတွေကြားမှာသဘောတူညီမှုရရှိခဲ့ကြပါတယ်မလေးရှားအစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကဒေါ်လာတန်း250လောက်ကိုငွေကြေးခွာချမှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ရဲ့မယဘာသားတရားစွဲခံရပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီနေ့တောက်ကြညနေခင်းသောတာရှင်နေနာဆင်ရမယ်ထေတက်ရောက်သတင်းတွေမှာတော့မြမစစ်တပ်နဲ့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်းဒေသတွေကကျေးရွာတချို့မှာတော့မီးလောင်မှုတွေဖြစ်ပွားနေပါတယ
်အလီချောင်းရွာကမီးချိုးနေတယ်ဆိုပြီးတော့မီးခိုးတွေတက်နေတယ်ဆိုပြီးတော့အကြောင်းကြတာအဲဒီရွာကခမီးရွာ
ပြည်내လွှတ်တော်ကိုယ်စားလှယ်ပြောပြသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ကချင်ပြည်내တနိုင်းမြို့မှာရှိတဲ့ပရင်းလုတ်ကွက်တွေကလုတ်သား80လောက်ကိုတက်မတော်ကနေဖမ်းဆီးထိန်းသိမ်းထားလိုက်တယ်လို့ဒေသလွှတ်တော်ကိုယ်စားလှယ်တွေနဲ့ရဲတပ်ဖွဲ့ကအတည်ပြုပါတယ်ဒီအကြောင်းသတင်းပေးပို့ချက်တွေနဲ့အတူ Washington DC မြို့တော်ကနှစ်စဉ်ကျင်းပမယ်အမေရိကန်လွတ်လပ်ရေးနေ့ဒီကနေ့မှာတော့တမူထူးခြားတဲ့အစီအစဉ်တွေနဲ့ကျင်းပခဲ့တဲ့အကြောင်းသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မော်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ဆူဒန်နိုင်ငံဒီမိုကရေစီအကူပြောင်းကာလမှာရသအစိုးရအုပ်ချုပ်ဖို့အတွက်အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့ညွန်မောင်းအဖွဲ့ကြားသဘောတူညီမှုရရှိခဲ့ကြပါတယ်နိုင်ငံအုပ်ချုပ်ဖို့အတွက်ဝန်ကြီးချုပ်ဦးဆောင်တဲ့တီးခြားလွတ်လပ်တဲ့အစိုးရဖွဲ့ဖို့လဲနှစ်ဖက်ကြားမှာသဘောတူခဲ့ကြပါတယ်အုပ်ချုပ်ရေးကောင်စီတခုဖွဲ့ပြီးအ ਨੇ စုံ၃နှစ်ကာလအတွင်းစစ်တပ်နဲ့အရသာတလဲစီအုပ်ချုပ်ဖို့သဘောတူခဲ့ကြတယ်လို့အာဖရိကသမ္မဂတန်တမန်မိုဟာမက်အီဟာဆန်လာဘတ်ကသတင်းတောက်တွေကိုပြောပါရယ်အုပ်ချုပ်ရေးကောင်စီမှာစစ်တပ်က၅ယောက်အရဖက်က၅ယောက်အပြင်စစ်တပ်နောက်ခံရှိတဲ့အရသာ၁ယောက်နဲ့ဖွဲ့စည်းဖို့သဘောတူခဲ့ကြတယ်လို့တန်တမန်လာဘတ်ကပြောပါရယ်ခါထွန်းမြို့တော်မှာ၂ရက်ကြာအကြေးလဲဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီချက်တွေရလိုက်တာကြောင့်ဧပြီလကဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအဆုံးသတ်နိုင်တော့မှာဖြစ်ပါတယ်။တမရဟောင်းအိုမာအယ်ဘာရှာကိုဧပြီလတုန်းကစစ်တပ်ကဖြုတ်ချအာဏာသိမ်းခဲ့တာပါ။စစ်ရုံးချုပ်အပြင်မှာထိုင်သပိတ်ပေါက်နေကြသူတွေကိုဂျွန်လ3ရက်နေ့တုန်းကလုံခြုံရေးတွေဖြိုခွဲခဲ့ပြီးတဲ့နောက်အာဏာမျှဝေအုပ်ချုပ်ရေးအတွက်အစောပိုင်းဆွေးနွေးမှုတွေပြတ်ပြားခဲ့တာပါ။အီသီယိုးပီးယားဝန်ကြီးချုပ်နဲ့အာဖရိကတမကအဖွဲ့ဝင်တွေအကြီးအကျယ်ကြားဝင်ဆေးဆက်ပေးမှုကြောင့်ခါတွန်းမြို့တော်မှာဆွေးနွေးပွဲတွေပြန်ဆပြီးအခုလိုသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်
အမေရိကန်နိုင်ငံတော်မှာတော့မနေ့ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုဆင်နွှဲခဲ့ကြပြီးတော့သမ္မတဒေါနယ်ထရမ့်ကတော့ဝါရှင်တန်ကအမျိုးသားညီညွတ်ရေးမှာချင်းပါခဲ့တဲ့အခမ်းအနားကိုညနေပိုင်းမှာတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။ဆင်လာအားဖြင့်တော့အမေရိကန်သမ္မတတွေဟာနိုင်ငံတော်ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုသူတို့နည်းသူတို့ခံနဲ့ဝယ်ရောက်ဆင်နွှဲတတ်ကြပြီးမဲ့သမ္မတထရမ့်ကတော့ဝါရှင်တန်မှာဒီနေ့လှုပ်တဲ့လွတ်လပ်ရေးနေ့အခမ်းအနားကိုကိုယ်တိုင်ကြီးကြပ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။မနေ့ကတော့ဝါရှင်တန်မှာရာသီဥတုမကောင်းခဲ့ပြီးမဲ့အမျိုးသားညီညွတ်ရေးကသမ္မတလင်ကွန်အထိမ်းအမှတ်အဆောက်အုံရှိမှလုပ်ခဲ့တဲ့143နှစ်မြောက်လွတ်လပ်ရေးအခမ်းအနားအတွင်းအမေရိကန်ဂျက်တိုက်လေယာဉ်တွေကကောင်းငင်ကနေပြန်ဝဲခဲ့သလိုစစ်တီးဝိုင်းတွေတညက်ကကားတွေလည်းပါဝင်ခဲ့ပါတယ်။သမ္မတထရမ့်ကတော့အမေရိကန်ပြည်သူတွေဟာအမှန်တရားအတွက်အရာအလုံးကိုစွန့်လွတ်တိုက်ပွဲဝင်ခဲ့ကြတယ်လို့သူ့ရဲ့မိန့်ခွန်းအတွင်းမှာပြောကြားခဲ့ပါတယ်။တော်မင်းများကတော့လွတ်လပ်ရေးပွဲကျင်းပတဲ့နေရာတစ်လျှောက်မှာဖန်တကွန်နဲ့လုံခြုံရေးတာဝန်ရှိသူတွေနေရာယူခဲ့ကြတဲ့အပေါ်မှာဒေါသထွက်ခဲ့ကြပါတယ်။သမ္မတထရမ့်ကိုဆန္ဒပြတဲ့သူတွေတော်မင်းများကိုလည်းမနေ့ကအခမ်းအနားအတွင်းမှာထွေးခဲ့ရပြီးတော့အဲ့လိုဆန္ဒပြတဲ့အထက်မှာသမ္မတထရမ့်ရဲ့ပုံကိုဒေါသထွက်နေတဲ့ကလေးပုံလှုပ်ထားတဲ့လေဘောင်းရုပ်ကြီးကိုလည်းပြသထားပါတယ်။ဝါရှင်တန်မှာမနေ့ကကျင်းပခဲ့တဲ့လွတ်လပ်ရေးနေ့အခမ်းအနားဟာဒေါ်လာတန်းရာနဲ့ချီကုန်ကျခဲ့တယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာကြာသပတေးနေ့တုန်းက 6.4 ပြင်းအားမြင်းငရင်လှုပ်ခတ်ခဲ့ပြီးတဲ့နောက်တချို့နေရာတွေမှာနောက်ဆက်တွဲငရင်ငယ်တွေလှုပ်ခတ်နေပါတယ်။ 6.4 ပြင်းအားမြင်းငရင်ကြောင့် Los Angeles မြို့အရှေ့မြောက်ဘက်မှာရှိတဲ့ Ridgecrest မြို့မှာမီးလောင်မှုတချို့ဖြစ်ပွားခဲ့ပြီးအသေးစားထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။အထင်ကရဟောလိဝုဒ်ဆိုင်းပုတ်ကြီးလည်းလှုပ်ခတ်ခဲ့ပုံရပါတယ်။ငရင်လှုပ်ချိန်တိတ်မကြလိုက်ပေမဲ့တော်တော်လေးပြင်းပြင်းထန်ထန်ခံစားခဲ့ရတယ်လို့ကိုတွေ့ကြုံသူတွေကပြောပြပါတယ်။လူနေကျဲပါတဲ့တဲကန္နာယဒေသမှာငရင်လှုပ်ခဲ့တာမို့ထိခိုက်ပျက်စီးမှုကြီးကြီးမားမားမရှိခဲ့တာဖြစ်ပါတယ်။ ကြာသပတေးနေ့တုန်းကငရင်ဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအနှစ်20အတွင်းအပြင်းထန်ဆုံးငရင်လှုပ်ခတ်မှုဖြစ်ပါတယ
်။ဆီးရီးယားနိုင်ငံကိုရေနံစိမ်းတွေတင်ပို့နေတယ်လို့သံသယရှိရတဲ့အီရန်ရေနံတင်သင်္ဘောကိုဥရောပသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဗြိတိန်ဘက်ဂျီဘရော့တာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒီရေနံတင်သင်္ဘောကိုအမေရိကန်ကလွှဲပြောင်းယူမယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအမေရိကန်ဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာမရှိပေမဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကတော့အမေရိကန်နဲ့မဟာမိတ်တရားဆီးရီးယားနဲ့အီရန်နိုင်ငံတွေအနေနဲ့တရားမဝင်ကုံသွယ်မှုကနေအမျက်ထုတ်နေတာကိုတော့ရပ်တန့်သွားမှာဖြစ်တယ်လို့ပြောပါတယ်။ဗြိတိန်တော်ဝင် Marine တပ်ဖွဲ့ရဲ့အကူအညီနဲ့ဂျီဘရော့တာအာဏာပိုင်တွေက Grace One သင်္ဘောကိုဂျာတာပရီနီကမြေထဲပင်လယ်အတွင်းကဂျီဘရော့တာရေလက်ကြားမှာဖမ်းဆီးလိုက်တာပါ။ဂျီဘရော့တာရေလက်ကြားကိုတော့ဗြိတိန်နဲ့စပိန်နိုင်ငံလုံးကပိုင်တယ်လို့ပြောကြပါတယ်။အီရန်နိုင်ငံကတီရန်မှာရှိတဲ့ဗြိတိန်သံမတ်ကိုစင့်ခေါ်ခဲ့ပြီးတော့အခုလိုသူတို့နိုင်ငံပိုင်သင်္ဘောကိုဖမ်းဆီးတာဟာဘယ်လိုမှလက်မခံနိုင်တဲ့တရားမဝင်ဖမ်းဆီးမှုဖြစ်တယ်ဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။အီရန်ကဆီးရီးယားသမ္မတဘရှာအယ်အဆတ်ဆိုရကိုထောက်ခံတာဖြစ်ပါတယ်။ဥရောပသမဂ္ဂနဲ့အမေရိကန်နိုင်ငံတွေကတော့ဆီးရီးယားနိုင်ငံပေါ်မှာအရေးယူပိတ်ဆို့ခဲ့သလိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမနစ်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်လိုက်ပြီးတဲ့နောက်အီရန်နိုင်ငံရဲ့ရေနံထင်ပို့မှုတွေပေါ်မှာအရေးယူပိတ်ဆို့တာတွေလုပ်ခဲ့ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။နောက်ကြနေညနေဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မလေးရှားအစိုးရပိုင်း 1MDB ယင်းနှိမ့်မြုပ်နှံမှုလုပ်ငန်းကဒေါ်လာတန်250နီးပါးငွေကြေးခွာချမှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းနာဇစ်ရာဂျက်ပြည့်မေယပါသားကသူ့မှာအပြစ်မရှိဘူးလို့တရားရုံးကိုပြောကြားခဲ့ပြီးတဲ့နောက်အာမခံနဲ့လွတ်လာခဲ့ပါတယ်။ Hollywood က Red Granite Pictures ရုပ်ရှင်လုပ်ငန်းကိုပူးတွဲတည်ထောင်သူ Raiser Aziz ဟာအစိုးရပိုင်းဘဏ္ဍာတွေကိုအလွဲသုံးစားလုပ်မှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းမိသားစုဝင်တွေကတတိယမြောက်မိသားစုဝင်ဖြစ်ပါတယ်။Wolf of Wall Street ရုပ်ရှင်ကိုထုတ်လုပ်ခဲ့တဲ့ Red Granite Pictures Company အတွက်အစိုးရယင်းနှိမ့်မြုပ်နှံမှုလုပ်ငန်း 1MDB ကနေဒေါ်လာ248တန်းကို Raiser ကမမှန်မကန်လွှဲပြောင်းရယူခဲ့တယ်လို့အစိုးရရှေ့နေတွေကဆွတ်ဆွဲပါတယ် 1MDB Wolf of Wall Street ရုပ်ရှင်ကတော့ဒီ Hollywood မင်းသား Leonardo DiCaprio တယောက်ဆောင်တဲ့ရုပ်ရှင်ဖြစ်ပြီးတော့2014ခုနှစ်တုန်းကအော်စကာဆု5ဆုစကားတင်ရွေးချယ်ခံခဲ့ရတဲ့ရုပ်ရှင်မှာရုပ်ရှင်ထုတ်လုပ်သူ Raiser ကိုဂျာတာဘရီနီကဖမ်းဆီးခဲ့ပြီးတော့ငွေကြေးခွာချမှု5မှုနဲ့အစိုးရရှင်တွေကဒီကနေ့သူ့ကိုတရားစွဲခဲ့တာပါ။တကယ်လို့အပြစ်ရှိကြောင်းတွေးရှိရင်တော့သူဟာအမှုတစ်ခုစီအတွက်ထောင်ဒဏ်5နှစ်ချခံရနိုင်ပါတယ်။တရားရုံးကသူ့ကိုအာမခံနဲ့လွှတ်ပေးခဲ့ပေမဲ့သူ့ရဲ့နိုင်ငံကူးလက်မှတ် passport တွေကိုပြန်အပ်ခိုင်းခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ကသူ့အစိုးရလက်ထက်မှာအစိုးရပိုင်းယင်းနှိမ့်မြုပ်နှံမှုလုပ်ငန်း 1MDB ကိုတည်ထောင်ခဲ့တာပါ။ဒီလုပ်ငန်းအပြင်တခြားအစိုးရလုပ်ငန်းတွေကရမုံငွေအမြောက်အများကိုအလွဲသုံးစားလုပ်မှုနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဖာရာဇဝတ်မှုပေါင်း42မှုနဲ့တရားစွဲခံထားရပါတယ်။သူ့ရဲ့ဇနီးရိုဇမန်မန်ဆောဟာလည်း 1MDB လုပ်ငန်းနဲ့ဆက်နွယ်ပြီးတော့ငွေကြေးခွာချမှုနဲ့တရားစွဲခံထားရပါတယ
်။ဟောင်ကောင်မှာအခုလက်တလောဖြစ်နေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကကန်လာလိုက်တာကိုဟောင်ကောင်တက္ကသိုလ်နှစ်ခုကကျောင်းသားသမဂ္ဂတွေကဒီကနေ့မှလက်မခံပဲပယ်ချလိုက်ပါတယ်။ကျောင်းသားတွေနဲ့ဒီကနေ့တကားပိတ်ဆွေးနွေးဖို့အုပ်ချုပ်ရေးမှူးလမ်းမြေကန်လန့်ချက်ကိုလက်မခံဘူးလို့ဟောင်ကောင်အစိုးရတက္ကသိုလ်ရှစ်ခုထဲကတစ်ခုဖြစ်တဲ့ဟောင်ကောင်သိပ္ပံနဲ့နည်းပညာတက္ကသိုလ် HKUSG ကကျောင်းသားသမဂ္ဂကကြီးညာပါတယ်။တရုတ်ပြည်မှာကြီးကိုတရားခဏီလွှဲပြောင်းပေးမဲ့ငင်းပွားပွဲဥပဒေကြမ်းကြောက်တလားကြာအောင်ဆန္ဒပြပွဲအကြီးအကျယ်ဖြစ်ပွားခဲ့တာပါ။ဒီလိုအခြေအနေတွေပြည်လည်ရေးအတွက်ကျောင်းသားတွေနဲ့တွေ့ဆုံညီနိုင်ဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကကမ်းလှမ်းခဲ့တာပါ။ဒါပေမဲ့လည်းအုပ်ချုပ်ရေးမှူးလမ်းဘက်ကယူသားတယ်လို့မထင်ကြောင်းကျောင်းသားကောင်းဆောင်တွေကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်။ကျောင်းသားသမဂ္ဂကတော့ဟောင်ကောင်ကပြည်သူပြည်သားအလုံးနားထောင်နိုင်ပြီးလူတိုင်းပါဝင်ပြောဆိုဖို့လဲခွင့်ပြုတဲ့တွေ့ဆုံဆွေးနွေးမှုဖြစ်ရမယ်ဆိုပြီးတော့ Facebook မှာကြီးညာပြီးတော့တောင်းဆိုထားပါရယ်။ဟောင်ကောင်ကိုဗြိတိန်အုပ်ချုပ်မှုကနေတရုတ်နိုင်ငံလက်အောက်ကိုပြန်လွှဲပြီး22နှစ်ပြည့်တဲ့ဇူလိုင်လ1ရက်နေ့မှာဟောင်ကောင်ဥပဒေပြုအဆောက်အုံတွေကိုဆန္ဒပြတဲ့သူတွေအတင်းဝင်ရောက်ခဲ့ကြပါရယ်။တရုတ်ပြည်မှာကြီးရဲ့ထောက်ခံမှုရထားတဲ့အုပ်ချုပ်မှုလမ်းကဒီဥပဒေကြမ်းကိုဆိုင်းငံ့ခဲ့ပေမဲ့လုံးဝရုပ်သိမ်းပေးဖို့ကိုတော့ဆန္ဒပြသူတွေဘက်ကတောင်းဆိုနေကြတာဖြစ်ပါရယ်ခင်ဗျာ။
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကိုတရားစွဲဖို့ငါးဖန်သမားဒါဇင်နဲ့ချီမနီလာမြို့ရမှာဒီကနေ့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ထဲကဖိလစ်ပိုင်ရင်းနှီးနမိတ်ထဲမှာတရုတ်ကိုသမ္မတကငါးဖန်ခွင့်ပြုတာဟာနိုင်ငံရဲ့အရင်းအမြစ်တွေဆုံးရှုံးစေတယ်လို့ဆန္ဒပြသူတွေကထောက်ပြနေကြပါတယ်။ဖိလစ်ပိုင်စီးပွားရေးဇုန်ထဲမှာတရုတ်ကိုငါးဖန်ခွင့်ပြုခဲ့တယ်လို့တရုတ်သမ္မတရှီဂျင်ပင်ကို2016ခုနှစ်တုန်းကသူနှုတ်ကပတ်ပေးခဲ့တဲ့အကြောင်းသမ္မတဒူတာတေးကပြီးခဲ့တဲ့လတုန်းကပြောကြားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သမ္မတကိုတရားစွဲဖို့အတွက်ဆန္ဒပြခေါင်းဆောင်တွေကတောင်းဆိုနေကြတာပါ။သမ္မတဒူတာတေးလက်ထံမတိုင်ခင်ကတရုတ်နဲ့ဖိလစ်ပိုင်ဟာတောင်တရုတ်ပင်လယ်ထဲမှာရေပြင်နယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့တင်းတင်းမာမာဖြစ်ခဲ့တဲ့နိုင်ငံနှစ်ခုဖြစ်ပါတယ်။ရေနယ်နိမိတ်ကိစ္စနိုင်ငံတကာခုံတမာတိအဖွဲ့ကအဆုံးဖြတ်ပေးဖို့အထိဖိလစ်ပိုင်ကဆောင်ရွက်ခဲ့တာပါ။သမ္မတဒူတာတေးကတော့တရုတ်ခေါင်းဆောင်တွေနဲ့နီးကပ်တဲ့ဆက်ဆံရေးတည်ဆောက်နေပုံရပြီးတော့တရုတ်ရဲ့စီးပွားရေးဆိုင်ရာကူညီထောက်ပံ့မှုတွေကိုလည်းလက်ခံခဲ့ပါတယ်။နှစ်နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့ကြောက်တန်းခုနှစ်ခုကိုတရုတ်ကမြေဖို့ကျွန်းပေါ်ခဲ့တဲ့အတွက်ကြေကြေပြင်းပြင်းသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်ခဲ့တယ်လို့ဖိလစ်ပိုင်အစိုးရအရာရှိဟောင်းနှစ်ယောက်ကဒီနှစ်အစောပိုင်းကပြောကြားခဲ့ပါတယ်
။နျူကလ িয়ার စွမ်းရည်သုံးရုရှားစစ်ဘက်ရင်ကုန်သင်္ဘောတစ်စင်းမိလောင်ခဲ့တာကြောင့်သင်္ဘောသား14ဦးသေဆုံးသွားပြီးတော့သင်္ဘောကတော့တိတ်ပျက်စီးမသွားဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကအတည်ပြုပြောကြားလိုက်ပါတယ်။မိဂိုမော်လိုသင်္ဘောအရာရှိတွေသေဆုံးခဲ့ရတာလို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။ရေတပ်သားတွေအသက်ဆုံးရှုံးခဲ့တဲ့ပုံမှာလည်းရုရှားနိုင်ငံဘက်ကဝမ်းနဲ့စိတ်မကောင်းဖြစ်နေကြပါတယ်။ရင်ကုန်သင်္ဘောမိလောင်ကျွမ်းတာကိုအလင်းမြန်တုံ့ပြန်ဆောင်ရွက်ခဲ့ကြတဲ့ရေတပ်သင်္ဘောသားတွေကိုတော့ကာကွယ်ရေးဝန်ကြီးကချီးကျူးပြောဆိုထားပါတယ်။သင်္ဘောဦးခန်းကနေမိစလောင်တဲ့အခါသင်္ဘောတစ်စီးလုံးကူးမိကူးမသွားသင်္ဘောရာရှိတွေကသက်ဆိုင်ရာတာဝန်ရှိသူတွေနဲ့အရက်သားတွေကိုဘေးလွတ်ရာကိုအရင်ရွှေ့ပြောင်းပေးခဲ့ပြီးတော့သင်္ဘောတစ်စီးလုံးမီးထဲပတ်မသွားအောင်အသက်ဆုံးမီကာကွယ်ခဲ့ကြတယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပြီးတော့သင်္ဘောကိုလည်းစိတ်ကန်းကိုပြန်ပြီးတော့စိုက်ကန့်နိုင်အောင်လုပ်နိုင်ခဲ့ပါတယ်ခင်ဗျာ
တောက်တာညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်းဒေသကကြေးရွာတချို့မှာတော့မီးလောင်မှုတွေဖြစ်ပွားနေပါတယ်။ဒေသခံတချို့ကတော့စစ်သားတွေကမီးရှို့တာလို့ပြောကြပေမဲ့လည်းတပ်မတော်တာဝန်ရှိတဲ့သူတွေဘက်ကတော့တိုက်ပွဲတွေအတွင်မှာလက်နက်ကြီးစံတွေထိမှန်ရာကမီးလောင်မှုဖြစ်တာလို့ပြောပါတယ်။တစ်ချိန်တည်းမှာပဲတိုက်ပွဲကြောင်နေဆက်ကိုတိန့်ချောင်နေကြရတဲ့ဒုက္ခသည်တွေကိုလည်းအိန္ဒိယအနာပိုင်နေဘက်ကပြန်လည်ပို့ဆောင်တာတွေရှိနေပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်ကြေးရွာတချို့မှာမီးလောင်မှုတွေဖြစ်ပွားနေတာပါရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်စိုင်းတင်ချောင်းနီးတရက်ပြင်ကြေးရွာအုပ်စုအလဲချောင်းကြေးရွာနီးဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ရမှာတော့ရွာထဲကအိမ်တွေမီးလောင်ခဲ့ကြောင်းတရခန်တွေကလည်းအကြောင်းကြားခဲ့ကြတယ်လို့လည်းဘူရီတောင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုဆက်လဲဦးထွန်းအောင်သိန်းကပြောပါတယ
်ကျွန်တော်တို့တော့တည်ငူတော့ရှိတယ်အဲ့ဒီအလေးချောင်းရော်ကမူးချိုးနေတယ်ဆိုပြီးတော့မိခုတွေတဲနေတယ်ဆိုပြီးတော့အဲ့ဒီတော့အကြောင်းကြားတာရှိတယ်အဲ့ဒီရော်ကခမီးရော်အဲ့ဒီမှာလူရှိတော့ဘူးလူကကိုလုံးဒီမှာသူတင်ကိစ္စတဲ့ရောက်နေပြီအဲ့ဒီတော့ဒီနေ့မနေ့ပိုင်းကဖြစ်တယ်ဒီနေ့မနေ့ပိုင်းကမူးချိုးဆိုတဲ့အဲ့ဒီတော့နေ့ချင်းမှာဖြစ်တယ်လို့ဦးဒီကကျွန်တော်ပြီးတယ်
မီးလောင်မှုတွင်လူမနေတဲ့အိမ်40ခန့်လောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့မှာပဲတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရတိတ်တောင်မြို့နယ်မြောက်ပိုင်းအမြင့်တောင်ကျေးရွာမှာလည်းမီးလောင်မှုဖြစ်ပွားခဲ့ကြောင်းရတိတ်တောင်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါတယ်
။ဒီနေ့နေ့နှစ်နာရီမှာတော့သူတို့ဒီဂျော်နဲ့6ခါလုံလဝေးတဲ့နေရာမှာပေါ့နာယူဝဲလောက်တိုက်ပွဲဖြစ်တယ်လို့ပြောပါတယ်။အဲတိုက်ပွဲဖြစ်ပြီးတော့သူတို့ဒီဂျော်ကိုရောက်လာကြတယ်ပေါ့နော်။ဂျော်သွားတည်းကတော့တဲမတော်သားတယ်ဆိုရင်လည်းဒီလိုနင်းဆက်ရပေါ့နော်နေရာတွေကိုထွက်ကြည့်ကြပါလေ။ဖုန်ကြီးကျောင်းရဲ့အရှိတ်ဖက်ကပေါ့နော်အိမ်ကတော့ခဏလုံးလောက်တော့မင်းတောင်နဲ့နောက်တစ်ခါတနေရာမှာတော့၃လုံးလောက်နဲ့အလုံးစုပေါင်း၁၀လုံးလောက်တော့ပါတော့ပြီးဆိုပြီးတော့ဒီလိုတည်ပိုးတာတွေရှိကြတယ
်။အမြင့်ဆောင်ကျေးရွာသားတူကတော့မြန်မာစစ်တပ်ကမီးရှို့တာလို့ပြောပါတယ
်။ဒီနေ့နှစ်နာရီခွဲတော့ကရွာတွေဝင်ပြီးစစ်တပ်ကမီးရှို့သွားတယ်။ရွာဝယ်မှာတင်းနဲ့ပန်ဘောပြီးမီးရှို့တယ်။
တိုက်ပွဲဖြစ်ရနေမြေတွေကကြေးရွာတွေဟာမီးလောင်မှုတွေဖြစ်ပွားနေပြီးစစ်တပ်ကရှို့တာလို့လဲဒေသခံတွေကစွပ်စွဲနေတဲ့အပေါ်မှာတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွေရဘူမှုကြီးဝင်းစောဦးကအခုလိုပြောပါတယ်
တိုက်ပွဲဖြစ်တဲ့ကြောင့်မို့လို့ဘုံကြီးဟောလာရွာလေးကိုကြားသွားတယ်ဒီဘက်ကဆောက်ထားတဲ့အိမ်တိုက်ကြီးတာကြီးတွေမဟုတ်ဘူးခရံကအိမ်ဖြစ်တဲ့ကြောင့်မို့လို့ကြည့်လိုက်တဲ့ဘုံကြီးအဲ့ရွာကိုကြားရင်ရွာကမီးလောင်ပါပဲတမ်းတော့ရှို့မှာမဟုတ်ဘူးတိုက်ပွဲအိုင်နာမှာဖြစ်တာဟုတ်ရွာတွေကနေပြီးတော့မှဟောလာအေကိုလက်ခံမထားနဲ့လက်ခံထားလဲဆိုပြီးရင်ဒီလိုလေးဖြစ်နေပါလေ
မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကြောင့်ဒေသခံတွေနေရာစုခွာရတို့အများပြားရှိလာနေတာပါ ပြီးကြတဲ့2019ခုနှစ်ကချင်းပြည်နယ်ပလဲဝါမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားမှုကြောင့်အိန္ဒိယနိုင်ငံရှေးမြောက်ဒေသမီဆိုရန်ပြည်နယ်ဘက်ကိုထွက်ပြေးသိမ်းရောက်ခဲ့တဲ့ရွာသားနေရာကျော်ကိုမီဆိုရန်စိုးရကမြန်မာပြည်ဖက်ချန်းကိုအင်အားသုံးပြန်လည်ပို့ဆောင်ခဲ့ပါတယ်။ဆူလိုင်လ၂ရက်နေ့ကအိန္ဒိယရိုင်ဖယ်တပ်ဖွဲ့ကန
ီးတော့ဒီမေဇူရန်ပြည်နယ်ကဒီရေဖွဲ့ပေါ့သူတို့အဲ့ဒီပုံဖွဲ့ပေါင်းပြီးတော့မှအဲ့ဒီဒုက္ခတွေအင်တွေကိုပေါ့နော်မနေ့စနေရီနောက်မှအကုန်လုံးဖျက်ပြီးတော့အဲ့ဒီမှာလူတွေနဲ့အတင်းဆွေးရှားအင်တွေဖျက်သူတို့အဲ့ဒီမှာအင်းကြပြန်ပို့တာပေါ့ဖမ်းပြီးတော့ပို့တာဟိုအကုန်လုံးကတော့210နဲ့ကိုရောက်ပေါ့နော်မြန်မာပြည်ခြေကဆိုချင်းအဲ့မှာမဲဝါကြွာဆိုတာရှိအဲ့ဒီမြေကကြပြန်ရှိမှာပြီးတော့ပို့တာအဲ့ဒီမဲဝါကြွာကိုပို့တာပေါ့အဲ့မှာဗမာစစ်တပ်စခန်းရှိတယ်
လက်ရှိစစ်ဆောင်တွေမြန်မာဖက်ချံပလက်ဝါမျိုးနဲ့မြေဝရွာမှာရောက်ရှိနေတယ်လို့ချင်းမြင့်နဲ့ဆိုရဖွဲ့လုံချုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးဟန်ဝင်းအောင်ကပြောပါတယ
်။ဟုတ်တယ်ကျွန်တော်ခုချက်ကြတော့အသားကြီးရမယ်။မိမိရဲ့ချစ်ချင်မြေဝလူတွေပဲပြောတယ်။2010ကအဲ့တော့တော်တော်တန်ဝင်းဖြစ်နေတော့သူတို့အဲ့ဒီအိန္ဒိယရဲ့ဟောကမ်းမှာတစ်ခေါက်ကမ်းမှာပဲနေပြည်တော်ပြည်တယ်အဲ့မှာသွားလို့နေရတယ်ပြောတယ်။
ဒီစစ်ဘေးရှောင်တွေကိုမီဆိုရန်ဆိုရကနေဆွန်လကရေကနေရပြန်ပို့ဖို့စီစဉ်ခဲ့ပေမဲ့ရာတီဥတုအခြေအနေဆွေးဝါးမှုကြောင့်ရွက်ရွှေ့ဆိုင်ခဲ့ပြီးဇူလိုင်လစမ်းမှပြန်ပို့ခဲ့တာဖြစ်ပါတယ်။မနေ့တုန်းကလည်းရခိုင်ပြည်နယ်ဗူရီတောင်မြို့နယ်မင်းပြားမြို့နယ်နဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာနှစ်ဖက်စိုက်ပွဲဖြစ်ပွားခဲ့ကြောင်းတပ်မတော်ဘက်ကရောအေအေဘက်ကပါပြောဆိုခဲ့ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေဖမ်းဆီးခံရမှုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရမှုစတဲ့လူခွေချိုးပေါမှုတန်တွေခံရတယ်လို့စစ်ဘေးဒုက္ခတွေဖြစ်နေရကနေစွန့်ခွာတိမ်းချောင်းနေရတာဥယျ4600ကျော်ရှိလာနေပြီဖြစ်တယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကနေစည်ရင်းပြုစုထားပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်တနိုင်းမှာပရင်တူးတဲ့လုံသားအမြောင်များထိမ့်သိမ့်ခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်ကချင်ပြည်နယ်တနိုင်းမြို့နယ်ထဲမှာရှိတဲ့ပရင်လုံကွက်တွေကလုံသား80လောက်ကိုတပ်မတော်ကနေဖမ်းဆီးထိမ့်သိမ့်လိုက်ကြောင်းဒေသခံလွတ်တော်ကိုယ်စားလှယ်တွေနဲ့ရဲတပ်ဖွဲ့ကပြောပါတယ်တနိုင်းမြို့နယ်ရဲတပ်ဖွဲ့မှူးရုံးကတော့ခိတထိမ့်သိမ့်ထားတာဖြစ်တယ်လို့ပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်
တိုင်းမြို့နယ်ထဲမှာရှိတဲ့တပ်မတော်ကထိန်းချုပ်ထားတဲ့ပရင်လောက်ကွက်တွေမှာတပိုင်းတိုင်းဝင်းရောက်လောက်ကင်နေတဲ့လုံသား80ဝန်းကျင်ကိုတပ်မတော်ကမနေ့ညကဖမ်းဆီးခေါ်ဆောင်သွားတယ်လို့တိုင်းမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစော်ဝင်းကအခုလို VOE ကိုပြောပါတယ
်။ဟိုဖမ်းတာကတော့သူတို့အစိုးရဖွဲ့စီတင်နေအစိုးရဖွဲ့ဖမ်းတာမဟုတ်ဘူး။တက်ကဖမ်းတက်ကဖမ်းတာတရားတော့မပြည့်90ကျော်90ကျော်ကိုဒီတိုင်းဒီ yes count ခေါ်လာတော့တိုင်း yes count နဲ့တတိကပရင်ပါသလားပါညာဆိုတော့မပါတဲ့အတွက်သူကတိုင်း yes count ကလက်မခံလိုက်ဘူး။လက်မခံလိုက်ဘူးဆိုပေမဲ့လည်းဒါမဲ့သူတို့ခုနပြောတဲ့မိကလေးအဲဟိုကျွန်တော် data များမှားမလားတော့13ယောက်3 6ယောက်ကတော့အဲ yes ကမှခုခဏထားခဲ့တယ်။ဂျန်နဲ့လူကြီးအမျိုးသားတွေရောသူတို့ဒီတက်ကခေါ်သွားတယ
်။တနိုင်းမျိုးနဲ့ရဲတပ်ဖွဲ့မူယုံတာဝန်ရှိသူတဦးကတော့မင်းမြဲစုံစမ်းပြီးပြန်လုပေးဖို့အစီအစဉ်ထားတယ်လို့အခုလိုပြောပါတယ်
။ကျွန်တော်တို့တက်ကိုမေးရမှာကျွန်တော်တို့ဖမ်းတာမဟုတ်ဘူးတက်ကခေါ်လာတာပေါ့ဗျာ။ခုညမှာပါဗျာ။2နာရီ3နာရီလောက်ရောက်ကျွန်တော်တို့ကအချက်လက်လေးတွေယူပြီးပြည်နယ်သူ့ဘာလို့အဆင်ပြေသွားမှာပါဒီမှာမလုပ်ဘူးကျွန်တော်တို့ခေါ်ပြောနေစစ်တာတော့မဟုတ်ဘူးပေါ့ကျွန်တော်တို့ရဲ့ဘိုင်ဂိုရာပီလေးယူပြီးတာနဲ့သူတို့ဒေတာတွေပြန်မှာသူသတ်မှတ်ချက်တွေနဲ့ကျွန်တော်တို့ဟူချပြီးတော့မှာလေစီကန်းကြလေးဖြစ်ဖို့ခေါ်ပြောလို့ပေါ့
ကချင်ပြည်နယ်တနိုင်းမြို့ကပရင်ထွက်ရှိတဲ့နေရာအများစုဟာ KIA ထိန်းချုပ်နေပြီဖြစ်ခဲ့ပြီးတိုက်ပွဲတွေကြောင့်နေမင်းမလုံးကြုံလို့2018အစပိုင်းကစပြီးပိတ်ထားခဲ့တာပါအခုတော့တက်မတော်ကနေမီထိန်းချုပ်ထားပြီးဒေသခံတွေကတတိုင်းတပိုင်းတူဖို့ခွင့်ရဖို့တောင်းဆိုနေတာပါမကြခင်မှာပဲဒေသခံတွေတောင်းဆိုထားတဲ့လုပ်ကွက်တွေကိုတပိုင်းတတိုင်းတူဖို့ခွင့်ချပေးတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်တရားမဝင်လုပ်ကွက်တွေရှိမလာစေဖို့ထိန်းချုပ်တာလည်းဖြစ်နိုင်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစော်ဝင်းကပြောပါတယ်
ကျွန်တော်တို့ဒီဆိုရဖွဲ့ကလည်းဝင်ကြီးကလည်းလက်လုံလက်စားလုပ်ကွက်တွေကိုချပေးမယ်ဆိုတော့အဲ့ရဲ့ကိရဲ့ကြောင့်လည်းပါကောင်းပါပါလိမ့်မယ်အတွင်းထဲမှာလည်းလုပ်နေလို့ရှိရဆိုတော့ဟိုလူကလာတိုင်းနိုင်ပါဆိုတော့ထဲမှာတရားမဟုတ်တဲ့လေတွေ့ရင်ပြဿနာကြီးထောက်မှာဆိုလို့တို့နည်းနည်းဟိုရှင်းတာလည်းဖြစ်နိုင်ပါတယ်ဒါကျွန်တော်တယောက်ရဲ့အမြင်ပါခုနပြောလို့ဟိုဖမ်းပြီးတော့ဒီ yes ကအပ်ပြီးတရားဆွဲဆူတာတွေပါတော့မရှိပါဘူးဒါအခုခဏဆိုရင်တော့ပြည်လည်တော့ဖို့ရှိပါတယ
်ပရင်အများဆုံးထွက်တဲ့ကချင်တိုင်းဒေသမှာပရင်လက်လုတ်လက်စားလောက်ွက်တွေကိုပြန်လောက်ကင်ခွင့်ပေးဖို့ဒေသခံတွေကပြည်အောင်စုအစိုးရကိုတောင်းဆိုထားလို့မကြခင်ရပိုင်းအတွင်းလောက်ခွေအေကာဘောက်ခွန်းထောင်းနီးပါးကိုပြည်내အစိုးရကပြန်ချပြီးတော့မှာဖြစ်တယ်လို့ကချင်ပြည်내တယန်ဇတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးတာစီလက်ဆိုင်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောထားပါသေးတယ် 2016ခုနှစ်တည်းကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအခြေအနေကိုလေ့လာခဲ့တဲ့အစီအစဉ်ခေတ်စာမှာတော့ဥပိုင်လီမိတက်နဲ့ပြည်သူ့စစ်အဖွဲ့တွေဗိုလ်ချုပ်ဟောင်းတွေရဲ့ကုမ္ပဏီတွေကကချင်နဲ့ရှမ်းမှာရှိတဲ့ကြောက်စိမ်းပရင်ရွှေနဲ့ကြောင်မီသွေးတွေကိုအစစ်အစေးမဲ့ထုတ်ယူကြတယ်လို့ဖော်ပြထားပါတယ်။ကြောက်စိမ်းတူဖော်ရေးမှာကချင်နဲ့နိုင်ငံ KNA လည်းပတ်သက်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာမှာ LGBTQ လိင်လူချင်းစုံမဲ့သူတွေအမြဲရင်ဆိုင်ရလေးရှိတဲ့အခက်အခဲတွေနောက်လူမှုအသိုင်းအဝိုင်းကြားမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇူလိုင်လ6ရက် VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-9-9-5-4 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ဇနီးနေ့ညတဲ့လေလံအစီအစဉ်ကကြိုဆိုပါရခင်ဗျာ
မနေ့ပြန်စနေညတည်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှိဆက်ပြီးတော့တခြားနှစ်တွေနဲ့မတူတမှုထူးခြားစွာကျင်းပခဲ့တဲ့အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားသတင်းကိုတင်ဆက်ပေးကြပါမယ်။ Washington DC မြို့တော်မှာနှစ်စဉ်ကျင်းပမည့်အမေရိကန်လွတ်လပ်ရေးနေ့ကိုဒီနေ့မှာတော့စစ်အင်အားတွေပြတာနောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မျိုးချစ်စိတ်ထက်သန်စေရေးမိကုံးပြောကြားတာစတဲ့တမှုထူးခြားတဲ့အစီအစဉ်တွေနဲ့ကျင်းပခဲ့ပါတယ်။ဒီအခမ်းအနားကိုသမ္မတကိုထောက်ခံတဲ့သူတွေရောကန့်ကွက်တဲ့သူတွေပါတက်ရောက်ခဲ့ကြတာမှာတော့သမ္မတဟာနိုင်ငံရေးအယူအဆွဲမရှိဘဲကျင်းပလေးရှိတဲ့ဒီလွတ်လပ်ရေးနေ့အခမ်းအနားမှာနိုင်ငံရေးတွေရောရှက်အောင်လှုပ်ဆောင်တာနဲ့အခွန်ပေးဆောင်သူတွေရဲ့ငွေတွေကိုဖြုန်းတီးတယ်ဆိုတဲ့ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ VOA အင်ဖြူတော်သတင်းတောက် Pepsi Winter Cool Sawara သတင်းပေးပို့ထားတာကိုဇော်ဝင်းလိုင်းပြောပြပေးပါရှင်။
တိုက်လေရင်ဒီကောင်းကင်မှာပြန်တန်းခဲ့တယ်လို့တန်ကြက်ကကားတွေလည်းလမ်းမပေါ်မှာပြတ်တာထားပါတယ်။လူလူအနေနဲ့တွေ့မြင်ရခဲ့လာတဲ့အမေရိကန်ရဲ့စင့်အားတွေကိုသမ္မတထရမ့်ရဲ့ Salute to America ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားမှာပြသခဲ့တာ
ပါ We celebrate our history, our people and the heroes who proudly defend our flag
ကျွန်တော်ရဲ့လမ်းတော်ခုခံကာဝေးခဲ့ကြတဲ့စစ်တပ်တွေကတတိပြောင်မြောက်တဲ့စစ်သားစစ်သမီးတွေနဲ့အတူတမိုင်းမှာပေးဆက်ခဲ့ကြသူတွေကိုဂုဏ်ပြုတဲ့အခမ်းအနားဖြစ်ပါတယ
်နှစ်စဉ်ဇူလိုင်လ၄ရက်နေ့မှာကြာရောက်တဲ့အမေရိကန်လွတ်လပ်ရေးနေ့ဟာနိုင်ငံရေးရောရှက်လေးမရှိပါဘူးဒါပေမဲ့ဒီနေ့မှာတော့ Trump ပုံနဲ့လှုပ်ထားတဲ့လေဘူပေါင်းကလေးရုပ်အင်တာပေါ်ထိုင်ပြီးတွစ်လုံနေတဲ့ Trump ရဲ့ပုံစတာတွေနဲ့ကန့်ကွက်သူတွေပါပါဝင်လာတာပါသမ္မတရဲ့လှုပ်ဆောင်မှုကိုမနစ်သက်တဲ့ Amanda Whitehead ဆိုသူအမျိုးသမီးကတော့သူ့အမြင်ကိုအခုလိုပြောပါတယ်
I think it's very clear though President is politicizing a non-partisan event particularly by putting himself in the middle of it.
ပုံမှန်အဖြစ်နိုင်ငံရေးရောရှက်မှုမရှိတဲ့လွတ်လပ်ရေးနေ့ခန်းနာမှာလေရင်မြန်တွေတင့်ကားတွေထုတ်လာပြီးတော့သမ္မတကဝင်းရှုပ်တာပါဒါရီကိုသူ့ရဲ့အယုတ်တွေလို့သဘောထားပြီးတော့အခွန်ထမ်းပြည်သူတွေရဲ့ငွေတွေနဲ့သူ့ကိုယ်သူစိတ်ချမ်းသာအောင်လို့လုပ်နေတာပ
ါအလားတူပဲလန့်ဆိုင်မွန်ဆိုတဲ့အမျိုးသားကလည်းသူ့ရဲ့မလိုလားမှုကိုအခုလိုထုတ်ဖော်ပြောဆိုခဲ့ပါတယ
် I think Trump is a very divisive president he does not fundamentally
Trump သူ့ကိုယ်အောင်လုပ်တယ်လို့ကျွန်တော်ထင်ပါတယ်အမှန်နဲ့အမှားကို तू ခွဲကြမသိတယ်လို့သိဖို့လည်းမကြိုးစားပါဘူ
းတမရကိုထောက်ခံသူတွေလည်းရှိကြပါတယ်တမရကိုထောက်ခံသူတွေတဲ့Gil Daniel ဆိုသူလူငယ်တဦးကအခုလိုပြောပါတယ
် I think he's doing everything he needs to do to celebrate the country and to
သမရကတိုင်းပြည်အောင်ပွဲခံတဲ့အခမ်းအနားကိုအတက်နိုင်ဆုံးလှုပ်ပေးခဲ့တဲ့အပြင်အမေရိကန်ပြည်သူတွေအတွက်ပါလှုပ်ပေးနေတာလို့ကျွန်တော်ထင်ပါတယ
်အလားတူပဲ Jason Solins ဆိုသူလူငယ်တဦးကလည်းသမရရဲ့လှုပ်ရက်ကိုထောက်ခံကြောင်းပြောပါတယ
် We have all of our enemies they come out and they do these grand displays with their military equipment
ကျွန်တော်တို့ရန်သူတွေရှိမှအခုလိုကြီးမားတဲ့စစ်လက်နက်တွေထုတ်ပြလိုက်တာဖြစ်ပါတယ်ရန်သူတွေကအမေရိကန်ကိုအနိုင်တိုက်နေတယ်ဆိုပြီးတော့မကောင်းကြောင်းတွေပြောနေကြပါတယ်ဒါပေမဲ့ကျွန်တော်သားအမေရိကန်ရဲ့ရန်သူဆိုရင်ဒီကနေ့ပြထားတာတွေကိုတွေ့ပြီးတော့ကြောက်မိမှာပါ
2019မှာပြင်သစ်ကဘတ်ဆီလ်ဒေးအခမ်းအနားကိုတွေ့ပြီးကတည်းကသမ္မတထရမ့်ကအမေရိကန်မှာစီးရေးပြအခမ်းအနားကျင်းပခြင်းနေတာပါမနေ့ကစီးပြခန်းနာလုပ်ဖို့စီစဉ်ခဲ့ပေမဲ့ကုန်ကြစည်များတာနဲ့စစ်ပုံစံတွင်လှုပ်ဆောင်မှုတွေအပေါ်အခုနှစ်မှလိုပဲကန့်ကွက်ခဲ့ကြတာကြောင့်ပြတ်သွားခဲ့တာပါ Shannon Bow O'Brien ဟာ Texas ပြည်နယ် Austin မြို့က Texas တက္ကသိုလ်မှာသမရရည်နဲ့ဆိုင်တဲ့ဘာသာရပ်ကိုသင်ကြားပို့ချပေးနေသူပါသူကမျိုးချစ်စိတ်ပောက်ဖွာလာမှုအပေါ်သမရရဲ့အယူအဆမှားယွင်းနေတဲ့အကြောင်းအခုလိုပြောပါတယ်
Our strength is the citizens. Our strength is our deep patriotism to this country. Our strength comes from
တမရရဲ့အင်အားကလူထုကြားမှာရှိတာပါ။အဲ့ဒီအင်အားကစစ်မှန်တဲ့မြို့ချစ်စိတ်ကိုဖန်တီးပေးတာပါ။တမရရဲ့အင်အားဟာလူနဲ့ဖွဲ့စည်းပုံအခြေခံတို့ကလာတာဖြစ်ပါတယ်။စစ်တပ်ကလာတာမဟုတ်ပါဘူး။တမရကအမေရိကန်ဘလို့ဖြစ်တယ်ဆိုတာကိုမှားယွင်းတဲ့ပုံစံနဲ့ပြနေတယ်လို့ကျမထင်ပါတယ်
။တမရရင်ပြတော်ကတော့ဒီပွဲဟာမြို့ချစ်စိတ်ရှင်တန်ရေးအတွက်လှုပ်တာဖြစ်ပြီးနိုင်ငံရေးရလှုပ်ဆောင်ခြင်းမဟုတ်ဘူးလို့ပြောပါတယ်။ဒီပွဲအတွက်ကုန်ကျစရိတ်ဘလောက်ရှိတယ်ဆိုတာအစိုးရကထုတ်ဖော်ပြောဆိုခြင်းမရှိသေးပေမဲ့ဒေါ်လာတန်းနဲ့ချီကုန်ကျမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis App ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis App ရှိပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တယ်ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။သောတာရှင်များရှင် VOA ရဲ့ radio video နဲ့သတင်းစာသားတွေကို mobile phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA mobile application တွေကို download ထည့်သွင်းထားတဲ့သူတွေအနေနဲ့မနက်ဖြန်စနေနေ့နေ့လယ်တနာရီကနေညနေ6နာရီအတွင်းမန္တလေးမြို့က Diamond Plaza Shopping Mall မှာ VOA ရဲ့အထူးလက်ဆောင်လေးတွေလာရောက်ထုတ်ယူနိုင်ပါတယ်။စနေနေ့နေ့လယ်တနာရီကနေ6နာရီအတွင်း Diamond Plaza ကိုအရောက်လာပြီးတော့ဂီတဖျော်ဖြေပွဲနဲ့အတူ VOA ရဲ့လက်ဆောင်လေးတွေလည်းလာယူနိုင်ပါတယ်။ mobile application ထည့်သွင်းမှုအခက်အခဲဖြစ်နေသူတွေကိုလည်း VOA ကနေကူညီထည့်သွင်းပေးဖို့အစီအစဉ်ထားပါတယ်ရှင်။အစည်းအဝေးမှာကြားခဲ့အဆုံးသတ်တော်မှာမို့နောက်ဆုံးကြံနေသေးတဲ့အချိန်မှာသတင်းချင်းရုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်။ဆူဒန်နိုင်ငံဒီမိုကရေစီကူးပြောင်းကာလမှာရတအစိုးရအုပ်ချုပ်ဖို့အတွက်အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့ညွန်ပေါင်းအဖွဲ့အစည်းသဘောတူညီမှုရရှိခဲ့ပါတယ်။နိုင်ငံအုပ်ချုပ်ဖို့ဝန်ကြီးချုပ်ဦးဆောင်တဲ့တီးခြားလွတ်လပ်တဲ့အစိုးရဖွဲ့အဖွဲ့ပေါ်လည်းနှစ်ဖက်ကြားသဘောတူခဲ့ပါတယ်။အုပ်ချုပ်ရေးကောင်စီတခုဖွဲ့ပြီးအနည်းဆုံး၃နှစ်ကာလအတွင်းမှာစစ်တပ်နဲ့အရသာတလဲစီအုပ်ချုပ်ဖို့သဘောတူခဲ့ကြတယ်လို့အာဖရိကသမ္မတတန်တမန်တယောက်ကသတင်းတောက်တွေကိုပြောပြပါဗျ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာကြာသပတေးနေ့က6.4ပြင်းအားမြင်းငရင်လှုပ်ခတ်ခဲ့ပြီးတဲ့နောက်တချို့နေရာတွေမှာနောက်ဆက်တွဲငရင်ငယ်တွေလှုပ်ခတ်ခဲ့ပါဗျ။6.4ပြင်းအားမြင်းငရင်ကြောင့် Los Angeles မြို့အရှေ့မြောက်ဘက်မှာရှိတဲ့ Ridgecrest မြို့မှာမိလောင်မှုတချို့ဖြစ်ခဲ့ပြီးအသေးစားထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။ငရင်လှုပ်ချိန်သိမ့်မကြလိုက်ပေမဲ့တော်တော်လေးပြင်းထန်ခံစားခဲ့ရတယ်လို့ကိုတွေ့ကြုံသူတွေကပြောပါတယ်။ကြာသပတေးနေ့ကငရင်ဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအနှစ်20အတွင်းမှာအပြင်းထန်ဆုံးငရင်လှုပ်ခတ်မှုဖြစ်ပါတယ်။အမေရိကန်နိုင်ငံတဝမ်းမှာမနေ့ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုဆင်နွှဲခဲ့ကြပြီးသမ္မတဒေါ်နယ်ထရမ့်ကတော့ဝါရှင်တန်မြို့တော်ကအမျိုးသားယဉ်ပြင်မှာကျင်းပခဲ့တဲ့အခမ်းအနားကိုညနေပိုင်းမှာတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။ဝါရှင်တန်မှာရာသီဥတုမကောင်းခဲ့ပေမဲ့အမျိုးသားယဉ်ပြင်ကသမ္မတလင်ကွန်အထိမ်းအမှတ်စာအုံရှိမှပြုလုပ်ခဲ့တဲ့243နှစ်ပြည့်လွတ်လပ်ရေးနေ့အခမ်းအနားအတွင်းမှာအမေရိကန်ဂျက်လေယာဉ်တွေကကောင်းကင်ကနေပြန်ဝဲခဲ့တယ်လို့စစ်တီးဝိုင်းတွေတန်ကြပ်ကကားတွေပါဝင်ခဲ့ပါတယ်။မလေးရှားအစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကဒေါ်လာတန်250နီးပါးငွေကြေးခွာချမှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ရဲ့မရပါသားကိုသူ့မှာအပြစ်မရှိဘူးလို့တရားရုံးကိုသူကပြောကြားခဲ့ပြီးတဲ့နောက်အာမခံနဲ့လွတ်လာခဲ့ပါတယ်။ဟောလီဝုဒ်က Red Granite Pictures ရုပ်ရှင်လုပ်ငန်းပူးတွဲတည်ထောင်သူ Razi Aziz ဟာအစိုးရပိုင်းဘန်နာတွေကိုအလွဲသုံးစားလုပ်မှုနဲ့တရားစွဲခံရတဲ့ဝန်ကြီးချုပ်ဟောင်မီသားစုဝင်တွေကတတိယမြောက်မီသားစုဝင်ဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
။